ာလမယောဂီပေါင်းတော်ကောင်းတော်အခုချင်းခမစာပြီးပရိသတ်သမုပ္ပတ္တယနာကြားကြရမှာဖြစ်ပါတယ်ပရိသတ်သမုပ္ပတ္တယတော်များမဟောကြားကြမြင်မနာကြားကြမြင်မှာတရားပိုင်ဆိုင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုရမေကြီးကနမောတတတောင်းခြင်းရွတ်ဆိုရေပူဇော်ပြောကြပါကုန်သို့နမောတတဘဂဝါသောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတဘဂဝါသောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတဘဂဝါသောအရဟတောသမ္မာသမ္ဗုဒ္ဓတ္တမူလနဗျာအစရှိတော်လင်္ကာမြတ်ကိုရွတ်ဆုံးပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်မူလနဗျာသစ္စာနဲ့ခုဒီကုအလောသင်္ကာတစ္ဆနပါဆရာကိုများနေသောမဆာနယမူလဘုသောဝါနေကာလာသောပြာ620ရှင်ရှိတွေ့ကိုအလွယ်ကျမသိသိအပ်သည်တန်ត្រာမလက်ကြောင်းသည်အဝိဇ္ဇာနှင့်တဏှာရင်ခံဥပါဒံကံကြောင့်ရောက်နှံပေါ်အပင်မာမျိုးမျိုးမသည်အမြင်မပြတ်သစ္စာတိဟံကံကြောင့်နံယောဇာယောကြောင့်ကံအဖံပံဖြစ်ပြန်လျက်လျောဇမတိကြသာတိညာကထင်ရှားပြီဖြင့်စည်ရင်ပန်စဉ်အကြောင်းရင်းကြောင့်လွန်သက်များစွာတတဝါတို့ဖြစ်လာရမူမဟာဟုဉာဏ်ဖြင့်ရှိမြောင်လလတော်ဣရိယာပုဖြင့်ယခုချင်းကမ္မစပြီးပဋိစ္စသမုပ္ပါဒရားနာကြကြရပါမယ်ကြာကြာထိုင်နေတဲ့ဣရိယာပုကိုရွေးပြီးတော့လွတ်လွတ်လပ်လပ်ယောဂီများထိုင်နေပါလေ။အဲဒီတော့ပဋိစ္စသမုပ္ပါဒရားကိုကြီးစွာရှင်အကမ္မပန္နိတာမဟုတ်ဆရာတော်ဘုရားကြီးကအခြေခံပြီးတော့သစ္စာတရားအလုပ္ပေတရားများဟောကြားတော်မူခဲ့ပါလေ။ဘာဖြစ်လို့ပရိစ္ဆသမုပ္ပါဒရားကိုရှင်းခံခဲ့တယ်လဲဆိုရင်ပရိစ္ဆသမုပ္ပါဒရားဆိုတာဘုရားရှင်တိုင်းဘုရားရှင်တိုင်းဘုရားဖြစ်တော်မူတဲ့အချိန်မှာဘုရားဖြစ်တော်မူကံဤမှာစင်ကြီးနှလုံးသွင်းတော်မူခဲ့တဲ့တရားဒါကြောင့်ဘုရားရှင်တိုင်းမစွန့်တဲ့တရားဘုရားရှင်တိုင်းမစွန့်တဲ့တရားဘုရားရှင်တိုင်းမစွန်တဲ့တရားဘုရားရှင်တိုင်းစင်ញနှလုံးသွင်းခဲ့တဲ့တရားဒါကြောင့်ဒီတရားကိုရှင်းခံပြီးတော့ကျေးဇူးတော်ရှင်ကမပန္နိကမဟုတ်ဆရာတော်ဘုရားကြီးကသစ္စာတရားအလုပ်ပိတရားများဟောကြားတော်မူခဲ့ပါတယ်ဒီတော့ပရိစ္ဆသမုပ္ပတရားဆိုတာဘယ်လိုတရားလဲဆိုတော့အကြောင်းတရားနဲ့အကျိုးတရားအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားအကြောင်းကိုစွဲပြီးတော့ဖြစ်တဲ့အကျိုးတရားနော်အဲ့ဒီတော့ကျိုးတို့တို့ချင်းချင်းပြောလိုက်မယ်ဆိုရင်အကြောင်းတရားနဲ့အကျိုးတရားအဖြစ်တော့အကြောင်းတရားနဲ့အကျိုးတရားကိုအဓိကထားရတာတော့လောကမှာရှိကြတဲ့ပုံကိုယ်တွေတတ္တဝါတွေအားလုံးဟာမြမပေးတယ်လို့တကွရှင်ဝါရှိတဲ့ပုံကိုယ်တွေကဖန်ဆင်းတာမဟုတ်ဘူးအလုံးလုံးဖြစ်လာတာလည်းမဟုတ်ဘူးအကြောင်းတရားကြောင့်အကျိုးတရားဖြစ်လာတယ်เนาะအကြောင်းတရားကြောင့် အကျော်တရားဖြစ်တယ်။အဲဒီတော့မိမိတို့ကသာမန်အားဖြင့်ရှင်မြင်ယူဆနေကြတာကအော်လောကကြီးမှာလူတွေဖြစ်တယ်၊နတ်တွေဖြစ်တယ်၊ပြမာတွေဖြစ်တယ်၊ခွေးချင်းတဲ့တရိစ္ဆာန်တွေဖြစ်တယ်။ပုဂ္ဂိုလ်တ attva ပြဉ္ညာတည်တင်ပြီးတော့ပုဂ္ဂိုလ်တ attva အပေါ်မှာပြဉ္ညာတင်ပြီးတော့ဒီလိုထင်ရ။အဲဒီအထင်မြင်သည်တကယ်သဘာဝအစစ်မှန်ကိုမြင်တဲ့အမြင်မဟုတ်တဲ့အတွက်ဒီအမြင်ဒီမှန်ကန်တဲ့အမြင်မဟုတ်ပါဘူးအဲဒီလိုမှန်ကန်တဲ့အမြင်မဟုတ်တဲ့မှန်ကန်တဲ့တကယ်မှန်ကန်တဲ့အမြင်မဟုတ်တဲ့အမြင်နဲ့ပဲတတ္တဝါတွေဟာတသံတရာလုံးမှာမြင်လာခဲ့တယ်အဲ့ဒီလိုမှားမှားရင်းရင်းမြင်ခဲ့တဲ့အတွက်ဒိဋ္ဌိအမြင်တွေသွားမို့လာခဲ့ဒိဋ္ဌိအမြင်တွေသွားမို့လာခဲ့လို့ပုဂ္ဂိုလ်တ attva လို့ထင်ပြီးတော့ခံလိုက်ကြမြင်လိုက်ကြတာယာတက်မဲ့နှစ်သက်လိုက်ကြတဏှာတရားတွေဖြစ်ကြမကျင်မနှက်ဖြစ်တော့ဒေါသတရားတွေဖြစ်လိုက်ကြသူတဲ့ငါကောင်ထောင်လွှားတက်ကြွတဲ့မာနတွေဖြစ်လိုက်ကြဆိုပြီးတော့တဏ္ဍာမာနဒိဋ္ဌိတရား၃မျိုးလောကကြီးမှာကြီးစိုးလာခဲ့အဲ့ဒီတရား၃မျိုးကြီးစိုးလာခဲ့ခြင်းဟာတန်ត្រာကျင်လည်စေတဲ့တန်ត្រာကျင်တဲ့ကြောင်းတရားတွေပါလေအဲ့ဒီတရား၃မျိုးကိုပါဠိလိုပပိစတရားလို့ဒီလိုခေါ်တယ်ပပိစတရားဆိုတာတန်ត្រာကျင်တဲ့ကြောင်းတရားဒီတော့ပပိစတရား၃မျိုးရှိတန်ត្រာကျင်တဲ့ကြောင်းတရား၃မျိုးရှိအဲ့ဒီ၃မျိုးကဘယ်လိုတွေတုံးလို့မေးရင်တဏှာရယ်မာနရယ်ဒိဋ္ဌိတရားဘယ်နှမျိုးပါလဲအဲ့ဒီတရား၃မျိုးကိုပါဠိလိုခေါ်တော့ပပိစတရားတောင်းပါမြန်မာလို့ပြောရင်တန်ត្រာကျင်လေကြောင်းတရားတောင်းပါအဲ့ဒီတရား၃မျိုးတန်ត្រာထဲမှာဒီတရား၃မျိုးကိုဆရာတင်ပြီးတော့တဘောဝပြီးတဘောဝကျင်လေခဲ့ကြရပါဘာဖြစ်လို့လဲဆိုတော့အမှန်ကိုအမှန်တိုင်းသိခွင့်မရကြတော့အမှန်ကိုအမှန်တည်းသိအောင်ပဋိစ္စသမုပ္ပါဒ်တရားတော်ကပဋိစ္စသမုပ္ပါဒ်တရားတော်ကိုလေ့လာကြည့်ရင်အမှန်ကိုအမှန်တိုင်းသိခွင့်ရအဲ့ဒီနည်းနဲ့ပဲဘုရားရှင်ပရမညာကြီးဟာပဋိစ္စသမုပ္ပါဒ်တရားကိုစဉ်းမြင်နှလုံးသွင်းလိုက်တဲ့အခါမှာအမှန်တရားတွေသိခွင့်ရသွားတာမဟုတ်ရပါလေဒီတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးကအမှန်တရားလို့ခေါ်တဲ့ပရိစ္ဆသမုပ္ပါဒ်တရားတွေကိုစဉ်းဉေနှလုံးသွင်းကြည့်လိုက်တာပါဠိလိုတော့အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပနာမရူပပစ္စယသလယရဏသလယရဏပစ္စယဖတ်တော်ဖတ်တာပစ္စယဝေဒနာဝေဒနာပစ္စယတဏတဏပစ္စယဥပါဒနာဥပါဒနာပစ္စယဘောဘဝပစ္စယဇာတိဇာတိပစ္စယသရမရဏသောကပရိဒေဝဒုက္ခဒေါမနသုပါယတသံဘောတိဧဝမေတ္တကေဝလသဒုက္ခခန္ဓတသမုဒယဟောတိတို့မြတ်စွာဘုရားဘုရားဖြစ်ခံနီးမှာဒီတိုင်းပဲစဉ်းကျင်နှလုံးသွင်းကြမြန်မာလိုပြန်ကြည့်လိုက်တဲ့အခါကျတော့ခေါင်းကြီးတို့ဇဝိုင်းစာရွက်ကိုကြည့်ကြည့်ပေါ့ဇဝိုင်းစာရွက်မှာအဝိဇ္ဇာကနေပြီးတော့ဇရာမရဏအဖြစ်ပြထားတယ်နော်အဝိဇ္ဇာတရားပြီးတော့သင်္ခါရတရားသင်္ခါရတရားပြီးတော့ဝိညာဉ်တရားဝိညာဉ်တရားပြီးတော့နာယုတ်တရားနာယုတ်တရားပြီးတော့သလယရဏတရားသလယရဏတရားပြီးတော့သတ္တတရားသတ္တတရားပြီးတော့ဝေဒနာတရားဝေဒနာပြီးတော့တဏ္ဍာတရားတဏ္ဍာပြီးတော့ဥပါဒံတရားဥပါဒံပြီးတော့ ကမ္မဘဝတရားကမ္မဘဝပြီးတော့ဇာတိတရားဇာတိပြီးတော့သရမရဏတရားနောက်ပါဠိတော်ထဲမှာထပ်ပြီးတော့ပါပါသေးတယ်သောကပရိဒေဝဒုက္ခဒေါမနသဥပါယာသတရားဒီလိုမှလားအဲ့ဒါကိုဘုရားရှင်ကတော်မြတ်ကြီးစဉ်းနေနှလုံးသွင်းလိုက်တော့အဝိဇ္ဇာနဲ့သင်္ခါရဆိုရင်အဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးနော်အော်တန်ត្រာထဲမှာဖြစ်နေကြတာဟာလူဖြစ်လို့လူဖြစ်ပြီးတော့နတ်ဖြစ်တယ်နတ်ဖြစ်ပြီးတော့ပြမဖြစ်တယ်လို့ပြညတ်တင်ပြီးတော့ပြောနေပေမဲ့လို့လည်းပဲတကယ်သဘာဝအစစ်မှန်ကလူလည်းမဟုတ်ဘူးနတ်လည်းမဟုတ်ဘူးပြမလည်းမဟုတ်ဘူးအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားအဝိဇ္ဇာကြောင့်သင်္ခါရတွေဖြစ်နေတာသင်္ခါရကြောင့်ဝိညာဉ်တွေဖြစ်နေတာဝိညာဉ်ကြောင့်နာယောတွေဖြစ်နေတာနာယောကြောင့်တလာယရဏတွေဖြစ်နေတာတလာယရဏကြောင့်ဖတ်တာတွေဖြစ်နေတာဖတ်တာကြောင့်ဝေဒနာတွေဖြစ်နေတာဝေဒနာကြောင့်တဏှာတွေဖြစ်နေတာတဏှာကြောင့်ဥပါဒံတွေဖြစ်နေဥပါဒံကြောင့်ကမ္မဘဝတွေဖြစ်ကမ္မဘဝကြောင့်ဇာတိတွေဖြစ်သာတိကြောင့်သရမရဏတွေဖြစ်တဲ့သောကပရိဒေဝဒုက္ခဒေါမနတဥပါယာသတရားတို့ဖြစ်ပါတယ်နော်အရိတောဆိုတော့ဘုရားရှင်ကတော်မြတ်ကြီးကအတိတ်ကိုတွေးတဲ့အခါမှာနှစ်ပိုင်းနဲ့တွေးတယ်ပရမတုံးကပုပ္ပိနိဝါဒလောတိဉာဏ်နဲ့တွေးတုံးကတဘောဝပြီးတဘောဝဖြစ်တယ်တဘောဝပြီးတဘောဝဖြစ်တယ်ဘဝတွေဖြစ်တာတွေးနေတယ်။ဒါပေမဲ့တကယ်တမ်းကျတော့ဘဝဆိုတာဟာပြညတ်တင်ထားတဲ့ဘဝတွေပဲ။တကယ်သဘာဝအစစ်မှန်မှမဟုတ်ဖဲပဲ။တကယ်သဘာဝအစစ်မှန်ကပရမတ္ထတရားတွေပဲ။တကယ်သဘာဝအစစ်မှန်ကအဝိဇ္ဇာသင်္ခါရတရားတွေပဲ။ဆိုပြီးတော့ပြန်ပြီးတော့အမှန်တိုင်းပြန်တွေး။အမှန်တိုင်းပြန်တွေးလိုက်တော့မှဩလူရင်းနဲ့တည်းပြမာတွေဆိုတာကဒါကအခေါ်အနေနဲ့အပြောအနေနဲ့ပြညတ်တင်ထားတာပဲသဘာဝအစစ်မှန်ကအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်နာယုတ်ကြောင့်သတ္တရဏဖြစ်တယ်သတ္တရဏကြောင့်ခန္ဓာဖြစ်တယ်သတ္တကြောင့်ဝေဒနာဖြစ်တယ်ဝေဒနာကြောင့်တဏှာဖြစ်တယ်တဏှာကြောင့်ဥပါဒံဖြစ်တယ်ဥပါဒံကြောင့်ကာမဘဝဖြစ်တယ်ကာမဘဝကြောင့်ဇာတိဖြစ်တယ်ဇာတိကြောင့်သရမရဏဖြစ်တယ်သရမရဏကြောင့်သောကပရိဒေဝဒုက္ခဒေါမနတဥပါယတာတို့ဖြစ်တယ်အဲ့ဒါကိုမြင်လိုက်တော့မှတကယ်အမြင်မှန်ရသွားတာဟုတ်တယ်မလားအဲ့ဒီအမြင်ရသွားတော့မှဘာဖြစ်တော့အမြင်မှန်ရသွားတာပုဂ္ဂိုလ်တ attva လို့မြင်တော့ကအမြင်မှဟုတ်ရဲ့လားမဟုတ်ဘူးပုဂ္ဂိုလ်တို့တတ္တဝါတို့မြင်တာဟာအမြင်မှမဟုတ်ဘူးကိုကပုဂ္ဂိုလ်တို့မြင်တာတတ္တဝါတို့မြင်တာယောက်ျားတို့မြင်တာမိန်းမတို့မြင်တာအမြင်မှန်လို့ထင်လာခဲ့တယ်အဲ့ဒီအထင်ဒီမှန်တဲ့အထင်လားမှားတဲ့အထင်မှားတဲ့အထင်အဲ့ဒီလိုမှားပါတယ်လို့ဘုရားရှင်ကဆင်ញံနှလုံးသွင်းပြီးတော့ဩမှန်တဲ့အမြင်ကအဝိဇ္ဇာသင်္ခါရဝိညာဏယုတ်တရားတွေကြောင်းကျိုးဆက်သွယ်ပြီးတော့ဖြစ်တဲ့အမြင်ကမှအမှန်မြင်တဲ့တရားတွေပါလားလို့နောက်ဆုံးကြတော့အမြင်မှန်နေရအဲဒီလိုမြင်မှန်နေရသွားတဲ့အခါကျတော့မှဘုရားရှင်ကတော်မြတ်ကြီးကနှုတ်ကနေထုတ်ပြီးတော့တခါတည်းဝမ်းမြောက်ဝမ်းသာငါအမြင်မှန်ရပြီဟေ့ဆိုပြီးတော့ဥဒန်းကျူးခဲ့ဥဒန်းကျူးတယ်ဆိုတာဝမ်းမြောက်ဝမ်းသာစကားတွေထုတ်ပြီးတော့ပြောတာဒီလိုမဟုတ်လားဝမ်းမြောက်ဝမ်းသာစကားတွေထုတ်ပြီးတော့ပြောတာယထာဝေပါတုဘုန်းတိဓမ္မအတ္တပိနောဇာယတောပြမနတအထသကိခာဝေပြတိသဗ္ဗယာတောပဇနာတိသဟိတုဓမ္မယထာဝေပါတုဘုန်းတိဓမ္မအတ္တပိနောဇာယတောပြမနတတကယ်ကိုပဲပြင်းပြင်းထန်ထန်ကြိုးကြိုးစားစားကြည်ကြံကြိုးကအားထုတ်နေတဲ့တတော်စဉ်ပုဂ္ဂိုလ်တရားရဲ့သန္တာမှာမှတ်ကန်တဲ့တရားတွေဖြင်းဖြင်းရှားရှားပေါ်လာပြီပေါ်လာပြီတဲ့နော်ဘာတရားတွေပေါ်လာတာတော့ မှန်ကန်တဲ့တရားတွေထင်ထင်ရှားရှားပေါ်လာပြီဘယ်လိုပုဂ္ဂိုလ်မျိုးမှပေါ်လာတာတော့ပြင်းပြင်းထန်ထန်အားထုတ်တဲ့ပုဂ္ဂိုလ်ဟုတ်တယ်မလားအာတာဘိနောဇာယတောဗေမနာတာပြင်းပြင်းထန်ထန်အားထုတ်တဲ့ပုဂ္ဂိုလ်အဲဒီတော့ပြင်းပြင်းထန်ထန်အားထုတ်တဲ့ပုဂ္ဂိုလ်ကလည်းပဲဗေမနာလို့ခေါ်တဲ့သူတော်စင်ပုဂ္ဂိုလ်ပေါ့ဟုတ်တယ်မလားအဲ့ဒီလိုပြင်းပြင်းထန်ထန်အားထုတ်တဲ့သတော်စင်ပုဂ္ဂိုလ်တယောက်ရဲ့တန်တမှာသူ့ကိုယ်သူပြန်ပြောနေတာမဟုတ်လားနော်သတော်စင်ဆိုတာဘုလို့ကိုရည်ညွှန်းပြောနေတာတော့ဘုရားရှင်ကသူ့ကိုယ်သူရည်ညွှန်းပြောအာတာပိနောဇာယတောဗေမနတပြင်းပြင်းထန်ထန်ကြိုးကြိုးစားစားအားထုတ်တဲ့ပုဂ္ဂိုလ်သတော်စင်ပုဂ္ဂိုလ်တယောက်ရဲ့တန်တမှာယရာဟွေပါတုဘောတိဓမ္မာအကြောင်းတရားအကျိုးတရားအမှန်တရားတွေချိန်နေရှားရှားဖြစ်ပေါ်လာခဲ့ပါပြီတဲ့ဒီလိုမလားယရာဝေပါတုဘုန်တိဓမ္မအတ္တမိနောသယတောပြမနတအထသကိင္ခာဝပယတိသဗ္ဗာအဲ့ဒီအမှန်တရားတွေသိလာလိုက်တဲ့အချိန်မှာဟိုတော့ကအမှန်ကိုအမှန်တိုင်းမသိတဲ့နဲ့ဘာကြောင့်ဘယ်လိုအကြောင်းတရားကြောင့်ပုံကိုယ်တွေဖြစ်ပါလေတတ္တဝါတွေဖြစ်ပါလေဘဝတွေရပါလေယောက်ျားတွေမိန်းမတွေဖြစ်ပါလေဆိုတော့အကြောင်းတရားအပေါ်မှာတန်တရားဖြစ်နေတဲ့ယုံမှတန်တရားလေးတွေဝိသေကိစ္စတရားကလေးတွေရှိခဲ့ဘူးတယ်တဲ့နော်ဘယ်ချိန်တုန်းကလဲမေးတော့အမှန်အတိုင်းမသိခင်တုန်းကဘယ်ချိန်တုန်းကဖြစ်ခဲ့တာတော့အမှန်အတိုင်းမသိခင်တုန်းကဖြစ်ခဲ့တာဒီလိုမလားတစ်ချိန်တုန်းကအမှန်တည်းမသိခဲ့ဘူးမသိခဲ့ခင်တုန်းကသံတရားလေးတွေရှိခဲ့တယ်ဘယ်လိုရှိခဲ့တယ်လဲလို့ဆိုတော့ဓာကလူဓာကနတ်ဓာကပြမဒီလိုတွေဘာကြောင့်ဖြစ်လာကြလဲနော်သံတရားလေးတွေရှိခဲ့တယ်ဘဝတစ်ခုပြင်းနောက်ဘဝဆိုတာရှိသလားမရှိဘူးလားသံတရားလေးတွေဖြစ်ခဲ့နော်အော်ယခုချိန်ကျတော့အဲ့ဒီတန်တရားတွေမရှိတော့ဘူးတဲ့။ဘာဖြစ်လို့လဲမေးတော့အကြောင်းတရားနဲ့အကျိုးတရားကိုသဘောပေါက်သွားလို့အကြောင်းရှိရင်အကျိုးဖြစ်။အကြောင်းရှိရင်အကျိုးဖြစ်။ဒီဘဝမှာအကြောင်းတရားတွေလှုပ်ထားရင်နောက်ဘဝမှာအကျိုးတရားတွေပြန်ရ။နော်။ဒီဘဝမှာအကြောင်းတရားတွေလှုပ်ထားရင်နောက်ဘဝမှာအကျိုးတရားတွေပြန်ရ။အရင်ဘဝကအကြောင်းတရားတွေလှုပ်ခဲ့လို့ယခုဘဝမှာအကျိုးတရားတွေရယခုဘဝမှာအကြောင်းတရားတွေထပ်လုံးအောင်မယ်ဆိုရင်နောက်ဘဝမှာအကျိုးတရားတွေပြန်ရအောင်ပါပဲဒီလိုဆိုလောကကြီးမှာရှိနေတဲ့ပုဂ္ဂိုလ်အားလုံးဟာအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားတွေအကြောင်းမပါပဲဖြစ်တာရှိတာဘာကြောင့်ဖြစ်တော့အကြောင်းကြောင့်ဖြစ်အဲ့ဒီတော့မျက်စိနဲ့မိမိတို့လောလောဆယ်တွေ့ကြုံခံစားနေရတယ်နော်သဘောတရားကအကျိုးအဲ့ဒီအကျိုးဟာဩလွန်ခဲ့တဲ့ကာလကအကြောင်းဖြစ်ခဲ့လို့ယခုပေါ်လာတဲ့အကျိုးလောလောဆယ်အကြောင်းတရားတွေထပ်ဖြစ်အောင်မယ်ဆိုရင်နောက်တစ်ချိန်မှာဘာတွေပြန်ပေါ်မလဲအကျိုးတရားတွေပြန်ပေါ်အောင်ပါပဲအဲ့ဒီလိုအကြောင်းတရားနဲ့အကျိုးတရားနဲ့လဲပြီးတော့သွားတဲ့အခါကျတော့ဘဝဆိုတာတစ်ခုတည်းပြီးသွားတာမဟုတ်ဘူးနော်တခုရဲပြီးသွားတာဟုတ်ရဲ့လားဘဝကတခုရဲပြီးသွားတာမဟုတ်ဘူးအကြောင်းတွေရှိချင်ရင်အကျိုးတွေဖြစ်အောင်မယ်အနောက်တစ်ခါအကြောင်းတွေထပ်ဖြစ်ရင်အကျိုးတွေဖြစ်အောင်မယ်အကြောင်းတွေထပ်ဖြစ်ရင်အကျိုးတွေဖြစ်အောင်မယ်အဲ့ဒီတော့အကြောင်းတရားတွေရှိနေတယ်များအကျိုးတရားတွေဖြစ်နေအောင်ပါပဲအဲ့ဒီအကျိုးတရားတွေမဖြစ်စေချင်ပါဘူးဆိုရင်အဲ့ဒီအကြောင်းတရားတွေမဖြစ်အောင်ရပ်သွားစူးစမ်းဖို့လိုတယ်ဒီလိုသဘောပေါက်ပါဟုတ်တယ်မလားအရာကြောင့်အထာတာကိင္ခာဝပယတိသဗ္ဗာယာတောပါဇာနာတိသဟိတုဓမ္မံ။ဩလောကကြီးဟာပါဇာနာတိသဟိတုဓမ္မံအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားတွေကြီးပဲလို့ကိင္ခာအထာတာကိင္ခာဝပယတိသဗ္ဗာယုံမှတန်တရားတွေကင်းစင်သွားပြီတဲ့။ဟုတ်တယ်မလား။ဘလို့ကင်းစင်သွားတာတော့လို့မေးတော့ဘုရားရှင်ကရမကြီးကင်းစင်သွားတာ။ဘုရားဖြစ်တော်မူတဲ့အချိန်ကယုံမှတန်တရားတွေကင်းစင်သွားတယ်ယုံမှတန်တရားမရှိတော့ဘူးအမှန်ကိုမှန်တယ်သိသွားပြီအဲ့ဒီအမှန်တရားကဘာတော့အကြောင်းတရားကြောင့်အကျိုးတရားဖြစ်တယ်ကြံပြောပါဦး အကြောင်းတရားကြောင့်အကျိုးတရားဖြစ်တယ်။အဲ့လိုသိသွားတာဟာယုံမှားတန်တရားတွေခင်းစင်သွားတာ။ဘာကြောင့်ဖြစ်ပါလိမ့်မလဲဆိုတော့ယုံမှားတန်တရားတွေခင်းစင်သွားတာ။အဲ့ဒီလိုခင်းစင်သွားမှသိသွားတဲ့အချိန်မှာဘုရားရှင်ကတော်မြတ်ကြီးကဥဒန်းပြုခဲ့တာ။ယရာဝေပါတေမောတိဓမ္မအတ္တဘိနောဇာယတောဗြဟ္မဏတ္တအထသသင်္ခါဝေပယံတိသဗ္ဗယတောပါဇာနာတိသဟိတုဓမ္မံလောကကြီးဟာအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားတွေကြီးပဲအကြောင်းကင်းပြီးတော့အကြောင်းမပါဘဲနဲ့ဘာအကျိုးတစ်စုံတရားမှမဖြစ်ပါလားလို့စိတ်ထဲမှာသဘောပေါက်တယ်နော်သဘောပေါက်ဘာကိုသိလို့သဘောပေါက်တာလဲပြီးတော့ပဋိစ္စသမုပ္ပါဒ်တရားကိုသိလို့သဘောပေါက်သွားတာဒီလိုမှလားနောက်တခါအဲ့ဒီလိုသဘောပေါက်ပြီးတော့ဘုရားရှင်ကတော်မြတ်ကြီးကဆက်ပြီးတော့ပရိသတ်သမုပ္ပါဒ်တရားတွေကိုဆင်ញင်လိုက်ပါတယ်ဒုတိယအဝိဇ္ဇာယတွေဝါအတိတဝိရာကនិရောဓာသင်္ခါရនិရောဓောပရိသတ်သမုပ္ပါဒ်ဇဝိုင်းစာရကလေးတွေအတိအသီးရှိကြတယ်နော်ဇဝိုင်းစာရနောက်ဆုံးစာမျက်နှာမှာအရိပါဠိလေးတွေပါပါတယ်အဝိဇ္ဇာယတေဝအတေတဝိရာကនិရောဓာသင်္ခါရនិရောဓောသင်္ခါရនិရောဓာဝိညာဏនិရောဓောဝိညာဏនិရောဓာနာမရူပនិရောဓောနာမရူပនិရောဓာသတ္တယရဏនិရောဓောသတ္တယရဏនិရောဓာဖတ္တនិရောဓောဖတ္တនិရောဓာဝေရဏនិရောဓောဝေရဏនិရောဓာဒနာនិရောဓောဒနာនិရောဓာឧបာဒါနនិရောဓောဥပါဒနာនិရောဓဘဝនិရောဓဘဝនិရောဓသာတိនិရောဓသာတိនិရောဓသရမရဏံသောကပရိဒေဝဒုက္ခဒေါမနတုပါယတာនិရောဓံတိဧဝမေတတကေဝလတဒုက္ခခန္တတនិရောဓဟောတိဒုတိယအပုဒ်ပေါ့နော်အခုနောက်တော့အကြောင်းကြောင့်ဖြစ်တဲ့အကြောင်းကြောင့်အကျိုးတရားဖြစ်တယ်ဆိုတာကပထမပါဠိနော်အကြောင်းကြောင့်ကျိုးတရားဖြစ်တယ်ဆိုတာကဘယ်ပါဠိတော့ပထမနံပါတ်၁ပါဠိပဋိစ္စသမုပ္ပါအနုလုံပါဠိလို့ခေါ်တယ်အခုညွှန်နေတာကဒုတိယပါဠိတပြန်ရေးကြည့်လိုက်ကြပါဦးအဝိဇ္ဇာယဒွေဝါအတိတဝိရာကនិရောဓာသင်္ခါရនិရောဓောသင်္ခါရនិရောဓာဝိညာဏនិရောဓောဝိညာဏនិရောဓာနာမရူပនិရောဓောနာမရူပនិရောဓာသတ္တယရဏនិရောဓောသတ္တယရဏនិရောဓာဖသនិရောဓောဖသនិရောဓာဝေရဏនិရောဓောဝေရဏនិရောဓာသနာនិရောဓောသနာនិရောဓာឧបာဒနာនិရောဓောឧបာဒနာនិရောဓာဘဝនិရောဓောဘဝនិရောဓာသာတိនិရောဓောသာတိនិရောဓာသရာမရဏသောကပရိဒေဝဒုက္ခဒေါမနတုပါယတာនិရောဓံတိဧဝမေတ္တသေဝရတာဒုက္ခခန္ဓာတာនិရောဓောဟောတိအဲ့ဒီမှာသရာမရဏဆိုတဲ့နေရာမှာသေသေတင်လေးကျမ်းနေတယ်အဲ့ဒီတော့ပေါ်ပင်တွေလို့ရှိရင်သေသေတင်လေးထပ်ပြလိုက်သရာမရဏလို့သေသေတင်လေးထပ်ပြလိုက်နော်အပေါ်ဘုံမှာပါတယ်မဟုတ်လားအပေါ်ဘုံမှာသရမရဏံလို့သိသိတည်းလေးပါတယ်အောက်ဘုံမှာမပါဘူးအဲ့ဒီမပါတာလေးကိုထည့်ပေးလိုက်တော့သရမရဏံဒီလိုရှိပါတယ်အဲ့ဒီတော့ဘုရားရှင်ကတော်မြတ်ကြီးကဒီဒုတိယအပုဒ်ဒုတိယပါဠိတော်နဲ့စင်ကျင်နှလုံးသွင်းလိုက်တဲ့အခါကျတော့အော်လောကကြီးမှာအဝိဇ္ဇာဆိုတဲ့အကြောင်းတရားချုပ်ရင်သင်္ခါရဆိုတဲ့အကြောင်းတရားလည်းချုပ်တာပဲလို့မသိဘူးလားသိရလားဘာချုပ်လို့တော့အဝိဇ္ဇာချုပ်လို့အဝိဇ္ဇာချုပ်တဲ့အတွက်သင်္ခါရချုပ်သင်္ခါရချုပ်လို့ဝိညာဉ်ချုပ်တယ်ဝိညာဉ်ချုပ်လို့နာယောချုပ်တယ်နာယောချုပ်လို့သလာယရဏချုပ်တယ်သလာယရဏချုပ်လို့ဖတ်တာချုပ်တယ်ဖတ်တာချုပ်လို့ဝေရဏချုပ်တယ်ဝေရဏချုပ်လို့တဏ္ဏချုပ်တယ်တဏ္ဏချုပ်လို့ ဥပါဒံချုပ်တယ်ဥပါဒံချုပ်လို့ဘဝချုပ်တယ်ကမ္မဘဝချုပ်လို့ဇာတိချုပ်တယ်ဇာတိချုပ်လို့သရမရဏချုပ်တယ်နောက်ကျန်သေးတယ်ဒုက္ခပရိဒေဝဒုက္ခဒေါမနတာဥပါယာတာတို့ချုပ်တယ်ဟုတ်တယ်မလားအဲဒီတော့ဒီပါဠိကိုလုံရင်ချုပ်လိုက်တော့အကြောင်းချုပ်လို့အကျိုးချုပ်တယ်ဘာတယ်လဲအကြောင်းချုပ်လို့အကျိုးချုပ်ပရမပါဠိတော့ကအကြောင်းဖြစ်လို့အကျိုးဖြစ်တယ်ယခုဒုတိယပါဠိကြတော့အကြောင်းချုပ်လို့အကျိုးချုပ်အကြောင်းလေးချုပ်သွားတဲ့အခါမှာအကျိုးတွေချုပ်သွားပြီအဲ့ဒါကိုဘဝပြတ်တယ်လို့ခေါ်တာဟုတ်တယ်မလားဘဝပြတ်တယ်ဘဝပြတ်တယ်ဆိုတာပြောတာတော့အကြောင်းချုပ်လို့အကျိုးချုပ်ဘဝဖြစ်တယ်ဆိုတာပြောတာတော့အကြောင်းဖြစ်လို့အကျိုးဖြစ်တယ်အခုဘုန်းကြီးတရားဓမ္မတွေလူဘဝမရဘူးလားရလူဘဝမဖြစ်ဘူးလားဖြစ်လားဘာဖြစ်တာတော့ဘာဖြစ်လို့ဘာဖြစ်တာတော့အကြောင်းဖြစ်လို့အကျိုးဖြစ်တယ်အော်လူဘဝရလာတာအကြောင်းဖြစ်လို့အကျိုးဖြစ်တာပဲဟုတ်တယ်မလားလူဘဝရလာတာဘာဖြစ်တာတော့အကြောင်းဖြစ်လို့အကျိုးဖြစ်တာပဲအကြောင်းမဖြစ်ရင်အကျိုးဖြစ်ပါဒီလိုဆိုလူဘဝရလာတာအကြောင်းရှိလို့ရလာတာပေါ့ဟုတ်တယ်မလားအကြောင်းနေဖြစ်လို့အကျိုးတွေဖြစ်တာလူဘဝရလာတာဒီအကြောင်းနေဖြစ်လို့အကျိုးတွေဖြစ်တာအကျိုးတရားတွေဖြစ်နေတာပါတဲ့ဒီလိုမလားအကြောင်းနေဖြစ်လို့အကျိုးတွေဖြစ်တယ်အကြောင်းဖြစ်လို့အကျိုးဖြစ်တဲ့အတွက်လူဘဝရလာတယ်နတ်ဘဝရလာတယ်ဓမ္မဘဝရလာတယ်ခွေးချင်းကတိရိစ္ဆာန်တွေမဖြစ်ဘူးလားဖြစ်လားခွေးချင်းကတိရိစ္ဆာန်တွေဖြစ်တယ်ဘာဖြစ်လို့ဘာဖြစ်တာတော့အကြောင်းဖြစ်လို့အကျိုးဖြစ်တာလူတွေဖြစ်တဲ့နတ်တွေဖြစ်တဲ့ဘာဖြစ်လို့ဘာဖြစ်တာတော့အကြောင်းဖြစ်လို့အကျိုးဖြစ်တာအော်လူဘဝရလာတာလည်းအကြောင်းဖြစ်လို့ဖြစ်လာတာပဲခွေးဘဝရသွားတာလည်းအကြောင်းဖြစ်လို့အကျိုးဖြစ်သွားတာပဲကြက်တဲ့ငှက်တွေဖြစ်သွားတာလည်းအကြောင်းဖြစ်လို့အကျိုးဖြစ်သွားတာပဲလောကကြီးတစ်ခုလုံးဟာအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားတွေကြီးပဲမြတ်စွာဘုရားမြင်သွားတယ်မလားအခုတကဒုတိယပြန်ပြီးတော့စဉ်းစားကြည့်လိုက်တဲ့အခါကျတော့အကြောင်းချုပ်လို့အကျိုးချုပ်တယ်နော်အကြောင်းချုပ်ရင်အကျိုးချုပ်အကျိုးချုပ်ခြင်းရင်ဘာလို့ရမလဲအကြောင်းချုပ်အောင်လို့နော်အခုလူဘဝရလာတယ်ဟာလူမဖြစ်ချင်ဘူးအကြောင်းချုပ်အောင်လို့အကြောင်းချုပ်ရင်အကျိုးချုပ်အာခွေးတွေကြက်တွေငှက်တွေဖြစ်နေတယ်အာဒီဘဝမြတ်တို့မရောက်ချင်ပါဘူးဟုတ်တယ်မလားခွေးတွေကြက်တွေငှက်တွေဘဝတော့အင်မတန်မဆင်းရဲဘူးလားဆင်းရဲလားဒီဘဝတော့တော့မရောက်ချင်ပါဘူးဒီဘဝများရောက်ရမှာအင်မတန်ကြောက်ပါလေကြောက်နေရုံနဲ့ပြီးမလားမပြီးဘူးဘာလို့ရမလဲအကြောင်းချုပ်အောင်လို့အကြောင်းချုပ်ရင်အကျိုးချုပ်ဟုတ်တယ်မလားအဲ့ဒီတော့အကြောင်းဖြစ်လို့ရှိရင်အကျိုးဖြစ်မယ်အကျိုးဖြစ်တော့ဘဝတွေရအကြောင်းချုပ်တော့အကျိုးချုပ်မယ်အကျိုးချုပ်တော့ဘဝတွေပြတ်နော်ဘဝတွေဘာဖြစ်တော့ကြက်သွားတာအဲ့ဒါအကြောင်းချုပ်လို့ကြွချုပ်သွားတာပဲဒီတော့30ဘုံမှာဘယ်ဘဝမှမရကျင်ပါဘူးဆိုရင်တရားဓမ္မတွေဘာလို့မလဲအကြောင်းချုပ်အောင်လို့အကြောင်းချုပ်ရင်ဘာချုပ်မလဲအကျိုးချုပ်ဒါပဲဒါမြတ်စွာဘုရားပြီးခဲ့တဲ့မြတ်စွာဘုရားကိုယ်တိုင်သိခဲ့တဲ့နိလန်းပဲဟုတ်တယ်မလားအဲ့ဒီနိလန်းရာဘုရားရှင်ကတော်မြတ်ကြီးကအဝိဇ္ဇာယတေဝအတေတဝိရာဂနိရောဓာအဲ့ဒီလိုလေးစဉ်းကျင်နှလုံးသွင်းကြတာအဲ့ဒီလိုကြောင်းချုပ်လို့ကြောင်းချုပ်တယ်ဆိုတာသိသွားတဲ့အခါကျတော့ဟာဟုတ်ပြီလောကကြီးဟာအကြောင်းတွေဖြစ်လို့အကျိုးတွေဖြစ်နေတာအကြောင်းတွေသာချုပ်သွားမယ်ဆိုရင်အကျိုးတွေလည်းချုပ်မှာပဲအကြောင်းချုပ်လို့ကြောင်းချုပ်တယ်ဆိုတဲ့သဘောတရားတကယ်ကိုမှန်ကန်တဲ့သဘောတရားပဲအဲ့ဒီသဘောတရားငါသိပြီလို့ဥဒမ်းမကြည့်ဘူးလားကြည့်ခဲ့လားဥဒမ်းကြည့်ခဲ့တယ်ဆိုတာဘာလို့တာတော့ဝမ်းမြောက်ဝမ်းသာထုတ်ပြီးတော့ပြောတယ်ဟုတ်တယ်မလားကိုသိထားတဲ့စကားတစ်ခုမှနားမှလူရှိရှိမရှိရှိနော်အနားမှလူရှိချင်းရှိမရှိချင်းနဲ့ကိုသိထားတဲ့စကားကိုသိထားတဲ့အကြောင်းအရာတစ်ခုကိုအာရဝမ်းသာနဲ့ထပြီးတော့ပြောလိုက်တာကိုပူတန်းကျူးတယ်လို့ခေါ်တယ်ဒီလိုမလားယရာဝေပါတိဝန္တိတမအာတာပိနောဇာယတောပြမနတအထသသင်္ခါဝတိအတိသဘာယတောခေယံပစ္စယနာအဝိဓိဒုတိယပုံနော်ယရာဝေပါတုဝန္တိဓမ္မအာတာပိနောဇာယတောပြမနတ္တ ရှင်မြင့်ချန္တာကြည်ကြကြကိုအာထုံနေတဲ့တော်စဉ်ပုဂ္ဂိုလ်တရားရဲ့တန်တမာခွင်းတော်ယဒဂါရမတွေလည်းပဲယခုတရားတွေအာမတော်ဘူးလားအာထုံနေလားအာထုံနေတယ်ဒီတော့ယောဂီတွေကလည်းတော်စဉ်ပုဂ္ဂိုလ်တွေပဲပေါ့ဒီလိုမဟုတ်လားတခြားပုဂ္ဂိုလ်တွေလားတော်စဉ်ပုဂ္ဂိုလ်တွေလားတော်စဉ်ပုဂ္ဂိုလ်တွေဒါကြောင့်ပြင်းပြင်းထန်ထန်အာထုံနေတဲ့ယောဂီများရဲ့တန်တမာနော်အော်ဒီတရားတွေထင်ထင်ရှားရှားပေါ်လာခဲ့ပြီပြင်းပြင်းထန်ထန်အာထုံနေတဲ့ပုဂ္ဂိုလ်များရဲ့တန်တမာဒီသဘောတရားတွေထင်ထင်ရှားရှားပေါ်လာခဲ့ပြီဘယ်လိုထင်ထင်ရှားရှားပေါ်လာခဲ့ကလေးလို့ဆိုတော့အထသတေခါဝေပြန်ဒီသဘာယတော်ခယံပစ္စယနာအဝိဒိခယံပစ္စယနာအဝိဒိအကြောင်းတရားတွေပစ္စယနာအကြောင်းတရားတွေခယံချုပ်သွားတဲ့အခါမှာအကျိုးတရားတွေဟာလည်းပဲချုပ်သွားပါတယ်လို့ဉာဏ်ထဲမှာထင်ထင်ရှားရှားပေါ်လာပြီးအတွေ့ယုံမသံတရားတွေယုံမသံတရားတွေကင်းစင်သွားပြီတဲ့ငါဒီအချိန်မှာယုံမသံတရားတွေကင်းစင်သွားပြီတန်တရားမရှိတော့ဘူးရှင်နေရှားရှားငါသိသွားပြီရှင်နေရှားရှားသဘောပေါက်သွားပြီတဲ့အဲ့ဒါကဘယ်လိုသဘောပေါက်တာလဲလို့ဆိုတော့အကြောင်းချုပ်ရင်အကျိုးချုပ်တယ်ဟုတ်တယ်မလားဘာချုပ်လို့ဘာချုပ်တာတော့အကြောင်းချုပ်လို့အကျိုးချုပ်တာအဲ့ဒီလိုသဘောပေါက်သွားပြီတဲ့ဘလူကဥဒန်းကျုခဲ့တာတော့ဖရာရှင်ကဥဒန်းကျုခဲ့တာဒီလိုမဟုတ်လားအဲ့ဒီတော့ဖရာရှင်ကဒီနေရာမှာအချက်ပဲနဲ့ချက်ပြီးသွားပြီလေနဲ့ချက်ပြီးသွားပြီနံပါတ်၄အချက်ကအကြောင်းဖြစ်လို့အကျိုးဖြစ်တယ်နံပါတ်၄အချက်ကအကြောင်းချုပ်ရင်အကျိုးချုပ်ဒီလိုဆိုဘဝတွေဘဝတွေကျင်လေတယ်သံသရာကျင်လေတယ်ဘာဖြစ်တော့ဘာဖြစ်နေတာတော့အကြောင်းဖြစ်လို့အကျိုးဖြစ်တယ်ဟာသံသရာမကျင်နိုင်ကြပါဘူးဒီဒုက္ခတွေနဲ့မတွေ့ကြပါဘူးမတွေ့ကြရင်ဘာချုပ်အောင်လုပ်ရမှာတော့အကြောင်းချုပ်အောင်လုပ်အကြောင်းချုပ်ရင်အကျိုးချုပ်မယ်ဒီတော့မလားသဘောပေါက်တယ်နော်အကြောင်းဖြစ်လို့အကျိုးဖြစ်တယ်မိမိတဏ္ဍာမှာဘာကလေးပဲပေါ်ပေါ်ဘာကလေးပဲဖြစ်ဖြစ်နော်ဖြစ်လာသမျှတရားသည်ဘာဖြစ်လို့ဘာဖြစ်တာတော့အကြောင်းဖြစ်လို့အကျိုးဖြစ်တယ်အဲ့ဒီအကျိုးတွေမခံစားကြမှာဘူးဆိုရင်ဘာလုပ်မလဲအကြောင်းချုပ်အောင်လုပ်အကြောင်းချုပ်ရင်အကျိုးချုပ်မယ်ဘုရားရှင်ဗြဟ္မကြီးဆင်ញံနှလုံးသွင်းရင်လည်းဒီသဘောတရားတွေသိသိချာချာသိသွားတာเนาะအဲဒီတော့သိသွားတဲ့အခါကျတော့နောက်တစ်ခါပြန်ပြီးတော့အဲဒီပရိစ္ဆသမုပ္ပါဒ်တရားတော်ကြီးကိုပဲအဝိဇ္ဇာပြည့်စရာသင်္ခါရာအဝိဇ္ဇာယတုဝအသေသဝိရာဂနိရောဓာအပြည့်များအလန်းလန်းဆင်ញံနှလုံးသွင်းတော်မူခဲ့တယ်အပေါ်ဘောကိုဆင်ញံနှလုံးသွင်းလိုက်အောက်ဘောကိုဆင်ញံနှလုံးသွင်းလိုက်အပြည့်များအလန်းလန်းဆင်ញံနှလုံးမသွင်းမလားသွင်းသွင်းလာခဲ့အဲဒီတော့သွင်းလာခဲ့တဲ့အခါတော့အပြင်းများနာလာဆင်ញံနှလုံးသွင်းတဲ့အခါကျတော့မိမိတဏ္ဍာမှာတဲ့ဉာဏ်နဲ့ပွင့်လင်းပြီးတော့တခါတော့မသိတဲ့တရားဘာမှမရှိတော့ဘူးအားလုံးကိုသိဖို့မရဘူးလားရသွားလားအေးတဏ္ဍာလုံးမှာကိုယ့်ရဲ့နောက်ကျောင်းနေပြန်ကြည့်ဘယ်ဘဝပဲကြည့်ကြည့်အကြောင်းဖြစ်လို့အကျိုးဖြစ်တာအကြောင်းချုပ်ရင်အကျိုးချုပ်တယ်သူများတွေရဲ့ဘဝတွေလိုက်ကြည့်ဘလို့ဘဝပဲဖြစ်ဖြစ်အေးပုဂ္ဂိုလ်တ attva တွေအားလုံးတို့ရဲ့ဘဝသည်အကြောင်းဖြစ်လို့အကျိုးဖြစ်တာအကြောင်းချုပ်လို့အကျိုးချုပ်တာအဲဒီတော့အားလုံးကိုခြုံငုံပြီးတော့ကမ္ဘာလောကကြီးတစ်ခုလုံးမှာရှိတယ်ကမ္ဘာလောကကြီးတစ်ခုလုံးမှာရှိတယ်ပုဂ္ဂိုလ်တ attva အားလုံးတွေကိုခြုံပြီးတော့သဘောပေါက်သွားတဲ့အခါကျတော့ဉာဏ်အမြင်နဲ့မပွင့်လင်းဘူးလားပွင့်လင်းသွားတာအဲဒီတော့ပွင့်လင်းသွားတော့တခါတည်းအလေးရောက်ကြီးရသွားတယ်လို့တဲ့နော်စိတ်ထဲမှာအာရပါရဖြစ်သွားတာညာအမှောင်မိုက်တဲ့အခါကျတော့ဘာမှမြင်ကွင်းမရဘူးမြင်ကွင်းမရတော့စိတ်တွေအားငယ်အော်နန္ဒမောတော်လည်းရောက်တဲ့အခါနေမင်းကြီးထွက်ပေါ်လာတဲ့အခါကျတော့အလေးရောင်ကြီးတွေဖြာပြီးတော့ထွက်လာတယ်။တက္ကလောကလင်းသွားတယ်။အဲဒီလိုလင်းသွားတဲ့အခါတော့ဘဲကြီးကြီးအားလုံးမြင်ရတယ်။စိတ်ထဲမှာကိုလုံးလုံးတက်ကြွပြီးတော့မသွားဘူးလားသွား။စိတ်ထဲမှာတက်ကြွသွားတယ်၊ရှင်လန်းသွားတယ်။ဒီလိုမဟုတ်လား။အဲဒီလိုရှင်လန်းသွားတဲ့အတွက်နောက်ထပ်နံပါတ်3ဖြစ်တဲ့အပေါက်ကိုဆက်ပြီးတော့ဥဒန်းကျွတော်မူခဲ့ပါတယ်။ယရာဝေပါတုဘုံဤဓမ္မအတ္တပိနောဇာယတောပြမနတ္တဝိတုပယံတိဋ္ဌတိမာရတိနံသူရိယောဝဩဘာတိယမတ္တလိခံဥဒ္ဒကျွရင်ခဲ့တာနော်ဝိတုပယံတိဋ္ဌတိမာရတိနံမာရတိနံမမင်းရဲ့စਿੱတိမမင်းရဲ့စਿੱတိနဲ့တူတဲ့ကိလေသာတရားတွေကိုဝိတုပယံအလုံးကချိန်မောနိုင်ခဲ့ပြီတဲ့ဘာကိုချိန်မောနိုင်ခဲ့တာတော့မာနမင်းရဲ့
ေတိနဲ့တူတဲ့ကိလေသာတရားတွေဟုတ်တယ်မလားမနမေးရဲ့စေတိနဲ့တူတဲ့ကိလေသာတရားတွေကိုအားလုံးငါချေမှောင်းနိုင်ခဲ့ပြီသူရဲ့တဏ္ဍာမှာမြင်မှန်နေရပါတဲ့အခါကျတော့တဏ္ဍာမာနာလည်းမရှိတော့တဏ္ဍာလည်းမရှိတော့ဘူးမာနာလည်းမရှိတော့ဘူးဒိဋ္ဌိကောရှိသေးလားပဋိစ္စတရားတော့မှမသေးဘူးလားသေသွားတာပဋိစ္စတရားတော့မှသေသွားတော့ပဋိစ္စတရားဆိုတာဘာလို့တဲ့တရားတော့သံသရာချဲ့တဲ့တရားဟုတ်တယ်မလားသံသရာချဲ့တဲ့တရားသံသရာလေကြောင်းတရားမလားပဋိစ္စတရားဆိုတာသံသရာချဲ့တဲ့တရားသံသရာလေကြောင်းတရားအခုပဋိစ္စတရားတွေရှိသေးလားတဏှာလည်းမရှိတော့ဘူးမာနာလည်းမရှိတော့ဘူးဒိဋ္ဌိလည်းမရှိတော့ဘူးဝိတုပယံတိတ္တိမာရသီနံမာရသီနံမံမေယစေတိနဲ့တူတဲ့တဏှာမာနာဒိဋ္ဌိဆိုတဲ့ကိလေသာတရားတွေကိုဝိတုပယံအကောင်လုံးလုံးဝကင်းစင်သွားအောင်ငါချေမွန်လိုက်နိုင်ပြီဟုတ်တယ်မလားလုံးဝကင်းစင်သွားအောင်ချေမွန်လိုက်နိုင်ပြီတဲ့ပယ်သလိုက်နိုင်ပြီအဲ့ဒီလိုပယ်သလိုက်နိုင်ပြီဖြစ်တဲ့အတွက်သူရဲ့တဏှာမှာကိလေသာဆိုတဲ့ယန္တရရှိသလားမရှိတော့ဘူးလားဘာမှမရှိတော့ဘူးရှင်းသွားပြီယန္တူအလုံးရှင်းသွားပြီသူ့မှာဘာအန္တရာယ်မှမရှိတော့ဘူးဘာယန္တူမှမရှိတော့ဘူးဘာကိလေသာမှမရှိတော့ဘူးအဲဒီလိုကိလေသာမရှိတော့တဲ့အတွက်အေးနေမင်းကြီးထွက်ပေါ်လာတဲ့အခါမှာအန္တရာယ်တွေကင်းစင်ပြီးတော့ရဲရင်ချင်းတို့ရောက်ရှိသွားရသလိုတဲ့နော်ဝိတုပယံတိတ္တိမာရသီနံသူရိယောဝဩဘာတယမန္တလိခံလောကကြီးတစ်ခုလုံးမှာတဲ့နေမင်းကြီးထွက်ပေါ်လာတယ်လို့အလင်းရောင်ကြီးအပြစ်အဝရရှိသွားပါပြီတဲ့ဒီလိုဟုတ်လားဘာရရှိသွားတာတော့အလင်းရောင်နေမင်းကြီးထွက်ပေါ်လာလို့နေရဲ့အယောင်ရသွားတယ်လို့သူရတ္တနာမှာလည်းပဲတဲ့ညာအယောင်လေးနေမရဘူးလားရတာညာအယောင်လေးနေရသွားပြီတဲ့လောကကြီးမှာငါအလုံးသိသွားပြီမသိတဲ့အရာငါတစ်ခုမှမရှိတော့ဘူးတဲ့ဟုတ်တယ်မလားမသိတဲ့အရာတစ်ခုမှမရှိတော့ဘူးအလုံးငါသိသွားပြီအလုံးသိသွားပြီဆိုတော့ဒေဂရမတွေအလုံးဆိုတာကပါဠိလိုသဗ္ဗပါဠိလိုပါတော့သဗ္ဗသိတယ်ဆိုတာကပါဠိလိုညုဒ္ဒသဗ္ဗနဲ့ညုဒ္ဒနဲ့ပေါင်းတော့သဗ္ဗညုဒ္ဒသဗ္ဗညုဒ္ဒပေါ့နော်သဗ္ဗနဲ့ညုဒ္ဒနဲ့ပေါင်းတော့သဗ္ဗညုဒ္ဒသဗ္ဗညုဒ္ဒဆိုတာမြန်မာလိုပြန်တော့ဘယ်လိုပြန်မလဲအလုံးကိုသိသွားပြီတဲ့မသိတဲ့ဟာတစ်ခုမှမရှိတော့ဘူးတဲ့ဒီလိုမလားမသိတာတခုမှပြန်မရှိတော့ဘူးငါအားလုံးကိုသိသွားပြီကိုယ်အကြောင်းလဲကိုယ်သိတယ်သူများအကြောင်းလဲသိတယ်လူတွေနဲ့တွေမြန်မာတွေကမ္ဘာလောကကြီးတစ်ခုလုံးမှာရှိတဲ့ပုဂ္ဂိုလ်သတ္တဝါအားလုံးတို့ရဲ့အကြောင်းတွေမသိဘူးလားသိသွားလားသိသွားပြီမသိတာဘာမှမရှိတော့ဘူးအကျွင့်အကြံမရှိသိသွားပြီအဲ့ဒါကြောင့်မလို့အကျွင့်အကြံမရှိသိတော်မူတယ်ဆိုတဲ့ကောင်းကလေးကိုတဲ့ပါဠိလိုခေါ်တော့ဘလို့ခေါ်မလဲသဗ္ဗညုတာတဲ့ဟုတ်တယ်မလားအဲ့ဒါကြောင့်ယဟန္တာဖြစ်ရုံနဲ့လည်းပဲသဗ္ဗညုတမရသေးဘူးနော်ယဟန္တာဖြစ်ရုံနဲ့သဗ္ဗညုတဉာဏ်ကြီးရသလားဘယ်ချိန်ကျမှရတော့ဟောဒီပရိစ္ဆသမုပ္ပါကိုဆင်ခြင်မှရတာပေါ်သေးသေးမမှန်နဲ့ဟုတ်တယ်မလားပရိစ္ဆသမုပ္ပါတရားကိုပေါ်သေးသေးမမှန်နဲ့ပရိစ္ဆသမုပ္ပါတရားတော်ကြီးကိုဆင်ခြင်လိုက်တဲ့အတွက်အလုံးစုံအကုန်အစင်အကျွင့်အကြံမရှိသိပွင့်ရသွားတာသဗ္ဗညုတဉာဏ်ကြီးရသွားတာဒါကြောင့်ပရိစ္ဆသမုပ္ပါတရားသည်ဉာဏ်အယောင်အလဲလေဖြစ်ထွန်းလောက်ပို့ဆောင်ပေးတဲ့တရားမိမိမှာမသိသေးတဲ့တရားတွေသိလောက်အကူအညီပေးတဲ့တရားဒီလိုမလားမသိသေးတာတွေသိလောက်အကူအညီပေးတဲ့တရားသည်ဘာတရားတော့ပရိစ္ဆသမုပ္ပါတရားမြတ်စွာဘုရားသခင်တော်မြတ်ကြီးတော်မှာသဗ္ဗညုတဉာဏ်ကြီးရအောင်တဲ့အကျွတ်သဗ္ဗညုတဉာဏ်ကြီးရတော့ပရိစ္ဆသမုပ္ပါတရားကနော်အကူအညီမပေးခဲ့ဘူးလားပေးခဲ့လားပေးခဲ့တယ်ဒါကြောင့်ပရိစ္ဆသမုပ္ပါတရားကတာမန်တရားမဟုတ်ဘူးအသိဉာဏ်တွေထွန်းလင်းလာအသိဉာဏ်တွေပွင့်လင်းလာအသိဉာဏ်တွေတခါတည်းမိမိရဲ့တဏ္ဍာမှာကိန်းအောင်လာအကူအညီပေးတဲ့တရားဒါကြောင့်ပရိစ္ဆသမုပ္ပါတရားသည်ဘုရားအစိုးစိုးနှလုံးသွင်းတော်မူခဲ့တဲ့တရားဘုရားအဆူဆူမဆုံးခဲ့တဲ့တရားဘုရားအဆူဆူစင်ညာနှလုံးသွင်းပြီးတော့သဗ္ဗညုတဉာဏ်ကြီးရအောင်အကျိုးဆောင်ပေးတဲ့တရားလည်းမှတ်လိုက်ပါနော်အဲဒါကြောင့်ဘုန်းကြီးတို့တရားဓမ္မတွေလည်းပဲဟောဒီပရိစ္ဆသမုပ္ပါတရားတော်ကြီးကိုအပြည့်အမြတ်အလှန်လှန်ရုပ်ဖတ်တရေစေမဲ စဉ်ဉာဏ်နှလုံးသွင်းမယ်သဘောပေါက်အောင်ကြိုးစားမယ်အဲဒီလိုဆိုလို့ရှိရင်မိမိရဲ့ဉာဏ်တွေမပွင့်ဘူးလားပွင့်သွားမှာလားဘာကိုစဉ်ဉာဏ်နှလုံးသွင်းပြရမှာလဲပဋိစ္စသမုပ္ပတရားအဲဒီလိုစဉ်ဉာဏ်နှလုံးသွင်းပြလိုက်မယ်ဆိုရင်ဉာဏ်တွေပွင့်လင်းလာဉာဏ်တွေပွင့်လင်းလာမှမဖို့ရမှာအငြိမ့်ဓာတ်တွေရမှာနော်အဲ့ဒါကြောင့်ဉာဏ်နဲ့ပွင့်လင်းလာအောင်ဘယ်တရားကိုစဉ္ညာနှလုံးသွင်းပြရမလဲပဋိစ္စသမုပ္ပါဒရားကိုစဉ္ညာနှလုံးသွင်းပြရဒါကြောင့်မလို့ကဲသမေနန္ဒဘာ၄မှာပါတဲ့ပဋိစ္စသမုပ္ပါပါဠိတော်ကြီးကိုပြန်ပြီးတော့ရုပ်ဖန်ရတဲ့ဘုရားရှင်ရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်ပထမပုဂ္ဂိုလ်ကစပြီးတော့ရွတ်မယ်အဝိဇ္ဇာပစ္စေယသင်္ခါရာသင်္ခါရပစ္စေယဝိညာဏဝိညာဏပစ္စေယနာမရူပံနာမရူပပစ္စေယသလယရဏသလယရဏပစ္စေယသတ္တသတ္တပစ္စေယဝေဒနာဝေဒနာပစ္စေယတဏတဏပစ္စေယဥပါဒနာဥပါဒနာပစ္စေယဘောဘဝပစ္စေယသာတိသာတိပစ္စေယသရမရဏသောကပရိဒေဝဒုက္ခဒေါမနတုပါယတာသံဘဝတိဧဝမေတ္တာကေဝလသာဒုက္ခခန္ဓတာသမှုတယောဟောတိဒါကအနုလုံပါဠိနော်အကြောင်းဖြစ်လို့အကျိုးဖြစ်တယ်ဆိုတဲ့ပါဠိကဲအဲ့ဒီပါဠိတော်အရာသာမဏေနဘတ်၁မှာပါတဲ့ပရိစ္ဆသမုပ္ပါဒ်သဘောကိုကြည့်ပြီးတော့အကြောင်းအကျိုးဆက်တယ်ကြည့်ကြရအောင်နော်အဲ့ဒီတော့အကြောင်းအကျိုးဆက်တယ်ကြည့်လိုက်တဲ့အခါကျတော့ပါဠိတော်ကသောကပရိဒေဝပါခဲ့ပြီမဲ့လို့ဒီထဲမှာကျတော့ဗမာအဆုံးသတ်ထားတော့သရမရဏမှာအဆုံးသတ်တာဗမာအဆုံးသတ်ထားတော့သရမရဏမှာအဆုံးသတ်ထားတယ်နော်အဲ့ဒီတော့ဒါကနေစမယ်အဝိဇ္ဇာကနေစဘယ်အထိဆုံးမယ်သရမရဏမှာဆုံးအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပါသည်တဲ့နော်အဲ့ဒီပုံစံနဲ့အားလုံးဆိုကြည့်ကြရအောင်အဝိဇ္ဇာကြောင့်သင်္ခါရဖြစ်ပါသည်သင်္ခါရကြောင့်ဝိညာဉ်ဖြစ်ပါသည်ဝိညာဉ်ကြောင့်နာယုတ်ဖြစ်ပါသည်နာယုတ်ကြောင့်သလယရဏဖြစ်ပါသည်သလယရဏကြောင့်ခသဖြစ်ပါသည်ခသကြောင့်ဝေဒနာဖြစ်ပါသည်ဝေဒနာကြောင့်တဏှာဖြစ်ပါသည်တဏှာကြောင့်ဥပါဒံဖြစ်ပါသည်ဥပါဒံကြောင့်ဘဝဖြစ်ပါသည်ကမ္မဘဝကြောင့်သာတိဖြစ်ပါသည်သာတိကြောင့်သရမရဏဖြစ်ပါသည်ဒါဘုန်းကြီးတို့စဝိုင်းစာရကဒီအတိုင်းနဲ့ရထားတော့ဒီလောက်နဲ့ပဲဖြတ်လိုက်ကြပါတော့ကောင်းပြီဒါဖြစ်လို့ရှိရင်တဲ့အဲ့ဒီလိုဖြစ်တဲ့အခါကျတော့အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်ဆိုတော့ဝိဇ္ဇာတရားကတခြားတရားလားအကြောင်းတရားလားသင်္ခါရကဘာတရားတော့အကြောင်းတရားအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပါသည်အဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးဒီလိုမလားဒီလိုလေးဆက်ဆိုရမယ်နော်ကဲဆိုကြည့်လိုက်စမ်းပါဦးအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပါသည်အဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးနော်အကြောင်းနဲ့အကျိုးမဖြစ်ဘူးလားဖြစ်သွားပြီလားဖြစ်သွားပြီတဲ့အဲ့ဒါတော့ဖြစ်ပြီဆိုတဲ့အခါကျတော့တစ်ဆင့်တက်ပြီးတော့စဉ်းစားကြည့်လိုက်အဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးဆိုတော့အကြောင်းတရားကဘာသစ္စာတော့သမုဒိယသစ္စာအကြောင်းတရားကဘာသစ္စာတော့အကြောင်းတရားကသမုဒိယသစ္စာအကျိုးတရားကဘာသစ္စာဖြစ်ဒုက္ခသစ္စာအဲဒီတော့တစ်ဆင့်တက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့အဝိဇ္ဇာကြောင့်သင်္ခါရဖြစ်ပါသည်အဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးအဝိဇ္ဇာအကြောင်းတရားကြောင့်သင်္ခါရအကျိုးတရားဖြစ်ပါသည်ဟုတ်တယ်မလားပြန်ပြောမယ်နော်မှတ်ထားအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပါသည်အဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးအဝိဇ္ဇာအကြောင်းတရားကြောင့်သင်္ခါရအကျိုးတရားဖြစ်ပါသည်အဝိဇ္ဇာအကြောင်းတရားကသမုဒိယသစ္စာသင်္ခါရအကျိုးတရားက ဒုက္ခသစ္စာဖြစ်ပါသည်ဒီလိုမဟုတ်လားအဲ့ဒီတော့မိမိတို့ရဲ့လက်ထက်မှာရှိတဲ့စာရွက်ကိုကြည့်ရတာအခက်အခဲရှိတဲ့ယောဂီပုဂ္ဂိုလ်များကပိတ်ကားကိုကြည့်ပေါ့နော်ပိတ်ကားကိုကြည့်ပေါ့တချို့တချို့ကြတာအနည်းကြီးမျက်လုံးမှောင်တဲ့ယောဂီများစာရွက်ကိုမကြည့်ဘဲနဲ့ပိတ်ကားကိုကြည့်ပေါ့နော်ကဲအားလုံးဂုဏပုံစံအတိုင်းညီညီညာညာဆုတ်ကြည့်လိုက်ကြရအောင်အဝိဇ္ဇာကြောင့်သင်္ခါရဖြစ်ပါသည်အဝိဇ္ဇာကကြောင့်သင်္ခါရကအကျိုးအဝိဇ္ဇာကြောင့်တရားကြောင့်သင်္ခါရအကျိုးတရားဖြစ်ပါသည်အဝိဇ္ဇာကြောင့်တရားကသမ္မုဒယသစ္စာသင်္ခါရအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်ရမယ်နော်ကြပြန်ဆိုကြည့်အဝိဇ္ဇာကြောင့်သင်္ခါရဖြစ်ပါသည်အဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးအဝိဇ္ဇာအကြောင်းတရားကြောင့်သင်္ခါရအကျိုးတရားဖြစ်ပါသည်အဝိဇ္ဇာအကြောင်းတရားကသမုဒယသစ္စာသင်္ခါရအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်နောက်တစ်ခုဆက်ကြည့်ရအောင်ခွန်ကြီးအရင်ဆုံးပြပါမယ်နော်သင်္ခါရကြောင့်ဝိညာဉ်ဖြစ်ပါသည်သင်္ခါရကအကြောင်းဝိညာဉ်ကအကျိုးသင်္ခါရအကြောင်းတရားကြောင့်ဝိညာဉ်အကျိုးတရားဖြစ်ပါသည်သင်္ခါရအကြောင်းတရားကသမုဒယသစ္စာဝိညာဉ်အကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်အားလုံးဆိုလိုက်သင်္ခါရကြောင့်ဝိညာဉ်ဖြစ်ပါသည်သင်္ခါရကအကြောင်းဝိညာဉ်ကအကျိုးသင်္ခါရအကြောင်းတရားကြောင့်ဝိညာဉ်အကျိုးတရားဖြစ်ပါသည်သင်္ခါရအကြောင်းတရားကသမုဒယသစ္စာဝိညာဉ်အကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်ကဲဒါဆိုဆုံးတော့ပါပြီဆက်ပြီးတော့တံပြန်ဆိုရအောင်ဝိညာဉ်ကြောင့်နှံယုံဖြစ်ပါသည်ဝိညာဉ်ကအကြောင်းနံယောကအကျိုးဝိညာဉ်အကြောင်းတရားကြောင့်နံယောအကျိုးတရားဖြစ်ပါသည်ဝိညာဉ်အကြောင်းတရားကသမုဒယသစ္စာနံယောအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်နံယောကြောင့်သလယရဏဖြစ်ပါသည်နံယောကအကျောင်းသလယရဏကအကျိုးနံယောအကြောင်းတရားကြောင့်သလယရဏအကျိုးတရားဖြစ်ပါသည်နံယောအကြောင်းတရားကသမုဒယသစ္စာသလယရဏအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်သလယရဏအကျောင်းခတ္တဖြစ်ပါသည်သလယရဏကအကျောင်းခတ္တကအကျိုးသလယရဏအကျောင်းတရားကြောင့်ခတ္တအကျိုးတရားဖြစ်ပါသည်သလယရဏအကြောင်းတရားကသမုဒယသစ္စာခတ္တအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်ခတ္တကြောင့်ဝေဒနာဖြစ်ပါသည်ခတ္တကအကြောင်းဝေဒနာကအကျိုးခတ္တအကြောင်းတရားကြောင့်ဝေဒနာအကျိုးတရားဖြစ်ပါသည်ခတ္တအကြောင်းတရားကသမုဒယသစ္စာဝေဒနာအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်ဝေဒနာအကြောင်းနံယောဖြစ်ပါသည်ဝေဒနာကအကြောင်းနံယောကအကျိုးဝေဒနာအကြောင်းတရားကြောင်းနံယောအကျိုးတရားတဏှာအကျိုးတရားဖြစ်ပါသည်ဝေဒနာအကြောင်းတရားကသမုဒယသစ္စာတဏှာအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်တဏှာကြောင့်ဥပါဒံဖြစ်ပါသည်တဏှာကအကြောင်းဥပါဒံကအကျိုးတဏှာအကြောင်းတရားကြောင့်ဥပါဒံအကျိုးတရားဖြစ်ပါသည်တဏှာအကြောင်းတရားကသမုဒယသစ္စာဥပါဒံအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်ဥပါဒံကြောင့်ကမ္မဘဝဖြစ်ပါသည်ဥပါဒံကအကြောင်းကမ္မဘဝကအကျိုးဥပါဒံအကြောင်းတရားကြောင့်ကမ္မဘဝအကျိုးတရားဖြစ်ပါသည်ဥပါဒံအကြောင်းတရားကသ အမှုရိယသစ္စာကာမဘဝကြိုတရားကဒုက္ခသစ္စာဖြစ်ပါသည်ကာမဘဝကြောင့်ဇာတိဖြစ်ပါသည်ကာမဘဝကအကြောင်းဇာတိကအကျိုးကာမဘဝကြောင့်တရားကြောင့်ဇာတိအကျိုးတရားဖြစ်ပါသည်ကာမဘဝကြောင့်တရားကသမုဒိယသစ္စာသာတိအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်သာတိကြောင့်သရမရဏဖြစ်ပါသည်သာတိကအကျောင်းသရမရဏကအကျိုးသာတိအကျောင်းတရားကြောင့်သရမရဏအကျိုးတရားဖြစ်ပါသည်သာတိအကျောင်းတရားကသမုဒိယသစ္စာသာတိသရမရဏအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်ဒီလိုဆိုသွားလိုက်တဲ့အခါကျတော့တရားတစ်မျိုးတစ်မျိုးမှာအကြောင်းလည်းမဖြစ်ဘူးလားဖြစ်အကျိုးလည်းမဖြစ်ဘူးလားဖြစ်အဲဒီတော့သင်္ခါရသည်အဝိဇ္ဇာကိုငဲ့ရင်သင်္ခါရကအကျိုးဟုတ်တယ်မလားဝိညာဉ်နဲ့တွဲရင်သင်္ခါရကအကြောင်းအဝိဇ္ဇာနဲ့တွဲရင်သင်္ခါရကအကျိုးဝိညာဉ်နဲ့တွဲရင်သင်္ခါရကအကြောင်းဒီလိုမလားဒါဘုန်းကြီးတို့ပရိသတ်မိတာမဲ့အထက်ကရာမှာလာတဲ့နီးနဲ့ပြောတာနော်ရေရောတဏ္ဍသိညုံမှာပါတဲ့နီးနဲ့ပြောရင်တော့တဏ္ဍသည်သမုဒိယသစ္စာဟုတ်တယ်မလားတဏ္ဍသည်သမုဒိယသစ္စာတေဘုမကတရားတွေသည်ဒုက္ခသစ္စာဒါကသိညုံစကားနဲ့ပြောတာနော်ပရိသတ်မိတာမဲ့ထက်ကရာစကားနဲ့အခုပြောလိုက်တဲ့အခါကျတော့သူရဲ့နောက်ကိုထောက်မယ်ဆိုရင်အကျိုးတရားသူရဲ့ရှေ့ကိုထောက်မယ်ဆိုရင်အကြောင်းတရားအဲဒီလိုနည်းနဲ့လေဒကာရမကြီးအကြောင်းအကျိုးဆက်သွယ်ပြီးတော့တန်ត្រာမကျင်လည်ခဲ့ဘူးလားကျင်လည်ခဲ့ဒီလိုတော့တန်ត្រာကျင်လည်ခဲ့တာဟာအကြောင်းတရားနဲ့အကျိုးတရားပါဠိတော်ပြောတော့အကြောင်းကပဋိစ္စအကျိုးကသမုပ္ပါနှစ်မျိုးပေါင်းလိုက်တော့ပဋိစ္စသမုပ္ပါအကြောင်းကဘာတော့ပဋိစ္စအကျိုးကပါတော့သမုပ္ပါနှစ်မျိုးပေါင်းလိုက်တော့ပရိစ္ဆာသမုပ္ပါဒီလိုဆိုပရိစ္ဆာသမုပ္ပါပရိစ္ဆာသမုပ္ပါဆိုတာအကြောင်းနဲ့အကျိုးအကြောင်းကြောင့်အကျိုးဖြစ်တယ်ဟုတ်တယ်မလားအကြောင်းကြောင့်အကျိုးတွေဖြစ်တာကိုပြောပြနေတာသည်ဗာတရားတော်ပရိစ္ဆာသမုပ္ပါတရားဒီလိုမှတ်လိုက်ပါနောက်တစ်ခါဒုတိယပုဂ္ဂိုလ်တဲ့ပါဠိရုပ်ပြီးတော့ပူဇော်ကြည့်ကြရအောင်နော်ညီတို့ညာတို့ပြန်ကြပြိုင်နဲ့ဒုတိယအပုပ်ကိုရွတ်ဆိုပြီးတော့ဘုရားရှင်ပရမယကြီးကိုပူဇော်ကြပါစို့အဝိဇ္ဇာယတွေဝါအတေတာဝိဒါကနိရောဓာသင်္ခါရနိရောဓောသင်္ခါရနိရောဓာဝိညာဏနိရောဓောဝိညာဏနိရောဓာနာမရူပနိရောဓောနာမရူပနိရောဓာသလာယရဏနိရောဓောသလာယရဏနိရောဓာခတ္တနိရောဓောခတ္တနိရောဓာဝေဒနာနိရောဓောဝေဒနာနိရောဓာတဏှာနိရောဓောတဏှာနိရောဓာဥပါဒါနနိရောဓောဥပါဒါနနိရောဓာဘဝနိရောဓောဘဝနိရောဓာသာတိနိရောဓောသာတိနိရောဓာသရမရဏတောကပရိဒေဝဒုက္ခဒေါမနသုပါယတာနိရောဇံတိဧဝမေတ္တာကေဝလတာဒုက္ခခန္ဓတာနိရောဓောဟောတိ။ဩပါဠိတော်မှာကြည့်မယ်ဆိုရင်တောကပရိဒေဝဒုက္ခဒေါမနတာတရားတွေပါတယ်မလား။သောတော်သဝိဆာယမှာကြည့်တဲ့အခါတော့အဲ့ဒီတရားတွေပါရလားဘယ်မှာဆောင်းနေတော့သရမရဏမှာဆောင်းအဲ့ဒီတော့သဝိဆာယကြည့်ပြီးတော့ဘုန်းကြီးတို့အကြောင်းအကျိုးလေးဆက်သွယ်ကြည့်ကြပါစို့အကြောင်းကျိုးဆက်သွယ်ကြည့်လိုက်တဲ့အခါကျတော့အဝိဇ္ဇာချုပ်ခြင်းကြောင့်သင်္ခါရချုပ်ပါသည်ဒီလိုမဟုတ်လားသောတော်တို့ကဖြစ်တာအခုဘာလို့တော့ချုပ်တာအဝိဇ္ဇာကနေချုပ်သွားတော့သင်္ခါရကဘာဖြစ်သွားတော့ချုပ်သွားတာပဲအဝိဇ္ဇာချုပ်ခြင်းကြောင့်သင်္ခါရချုပ်ပါသည်အဝိဇ္ဇာကအကြောင်းသင်္ခါရကအကျို အဝိဇ္ဇာကြောင့်တရား၆ခြင်းကြောင့်သင်္ခါရကြောင့်တရားတွေကို၆ပါးသည်အဝိဇ္ဇာကြောင့်တရားကသမုဒိယသစ္စာသင်္ခါရကြောင့်တရားကဒုက္ခသစ္စာဖြစ်ပါသည်၆ဓာတ်နဲ့ဖြစ်ကြပဲကွာကျန်တာဒီလိုပဲမဟုတ်လားကဲဆိုကြည့်လိုက်ကြရအောင်အဝိဇ္ဇာ၆ခြင်းကြောင့်သင်္ခါရ၆ပါးသည်အဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးအဝိဇ္ဇာကြောင့်တရား အဝိဇ္ဇာကြောင့်တရား၆ခြင်းကြောင့်သင်္ခါရအကျိုးတရား၆ပါးသည်အဝိဇ္ဇာကြောင့်တရားကသမုဒိယသစ္စာသင်္ခါရအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်သင်္ခါရအကျိုးခြင်းကြောင့်ဝိညာဉ်၆ပါးသည်သင်္ခါရကအကျိုးဝိညာဉ်ကအကျိုးသင်္ခါရကြောင့်တရား၆ခြင်းကြောင့် ဝိညာဉ်ကြောတရား၆ပါးသည်သင်္ခါရအကြောင်းတရားကသမုဒိယသစ္စာဝိညာဉ်ကြောတရားကဒုက္ခသစ္စာဖြစ်ပါသည်ဝိညာဉ်၆ခြင်းကြောင့်နာယုတ်၆ပါးသည်ဝိညာဉ်ကအကြောင်းနာယုတ်ကအကျိုးဝိညာဉ်ကြောင့်တရား၆ခြင်းကြောင့်နာယုတ်ကြောတရား၆ပါးသည်ဝိညာဉ်ကြောင့်တရားကသမုဒိယသစ္စာ နာယုတ်ကြောတရားကဒုက္ခသစ္စာဖြစ်ပါသည်နာယုတ်ဆိုခြင်းကြောင့်သာလယရဏ၆ပါးသည်နာယုတ်ကအကြောင်းသာလယရဏကအကျိုးနာယုတ်ကြောင့်တရား၆ခြင်းကြောင့်သာလယရဏကြောတရား၆ပါးသည်နာယုတ်ကြောင့်တရားကသမုဒိယသစ္စာသာလယရဏကြောတရားကဒုက္ခသစ္စာဖြစ်ပါသည် သလယရဏ၆ခြင်းကြောင့်ခန္ဓာ၆ပါးသည်သလယရဏကအကြောင်းခန္ဓာကအကျိုးသလယရဏကြောင့်တရား၆ခြင်းကြောင့်ခန္ဓာကြောင့်တရား၆ပါးသည်သလယရဏကြောင့်တရားကသမုဒိယသစ္စာခန္ဓာကြောင့်တရားကဒုက္ခသစ္စာဖြစ်ပါသည်ခန္ဓာကြောင့်ဝေဒနာဖြစ်ပါသည်ခန္ဓာကအကြောင်းဝေဒနာကအကျိုး ခန္ဓာကြောင့်တရား၆ခြင်းကြောင့်ဝေဒနာကြောင့်တရား၆ပါးသည်ခန္ဓာကြောင့်တရားကသမုဒိယသစ္စာဝေဒနာကြောင့်တရားကဒုက္ခသစ္စာဖြစ်ပါသည်ဝေဒနာ၆ခြင်းကြောင့်တဏှာ၆ပါးသည်ဝေဒနာကအကြောင်းတဏှာကအကျိုးဝေဒနာကြောင့်တရား၆ခြင်းကြောင့်တဏှာကြောင့်တရား၆ပါးသည်ဝေဒနာကြောင့်တရားက သမုဒိယသစ္စာတဏှာကြောတရားကဒုက္ခသစ္စာဖြစ်ပါသည်တဏှာ၆ခြင်းကြောင့်ဥပါဒံ၆ပါးသည်တဏှာကအကြောင်းဥပါဒံကအကျိုးတဏှာကြောင့်တရား၆ခြင်းကြောင့်ဥပါဒံကြောင့်တရား၆ပါးသည်တဏှာကြောင့်တရားကသမုဒိယသစ္စာဥပါဒံကြောင့်တရားကဒုက္ခသစ္စာဖြစ်ပါသည် ဥပါဒံ၆ခြင်းကြောင့်ကမ္မဘဝ၆ပါးသည်ဥပါဒံကအကြောင်းကမ္မဘဝကအကျိုးဥပါဒံကြောင့်တရား၆ခြင်းကြောင့်ကမ္မဘဝအကျိုးတရား၆ပါးသည်ဥပါဒံကြောင့်တရားကသမုဒိယသစ္စာကမ္မဘဝအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်ကမ္မဘဝ၆ခြင်းကြောင့်ဇာတိ၆ပါးသည်ကမ္မဘဝကအကျိုး ဇာတိကအကျိုးကမ္မဘဝကြောင့်တရား၆ခြင်းကြောင့်ဇာတိကြောတရား၆ပါးသည်ကမ္မဘဝကြောင့်တရားကသမုဒိယသစ္စာဇာတိကြောတရားကဒုက္ခသစ္စာဖြစ်ပါသည်ဇာတိကြောင့်သရမရဏ၆ပါးသည်ဇာတိကအကျိုးသရမရဏကအကျိုးဇာတိကြောင့်တရား၆ခြင်းကြောင့်သရမရဏကြောတရား၆ပါးသည်ဇာတိကြောင့်တရားက သမုဒိယသစ္စာသရမရဏကြောတရားကဒုက္ခသစ္စာဖြစ်ပါသည်အားလုံးခြုံလိုက်ကြအကြောင်းချုပ်လို့အကျိုးချုပ်နော်အကြောင်းကဘာသစ္စာတော့သမုဒိယသစ္စာအကျိုးကဘာသစ္စာတော့ဒီလိုဆိုရင်ကဲသစ္စာဆိုက်ပြီးတော့ကြည့်လိုက်ကြစို့နော်သစ္စာဆိုက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့သမုဒိယသစ္စာဖြစ်တယ်ပြန်ပြောကြည့်စမ်း သမုဒိယသစ္စာဖြစ်လို့ဒုက္ခသစ္စာဖြစ်တယ်နောက်တကသမုဒိယသစ္စာချုပ်ရင်ဒုက္ခသစ္စာချုပ်ပြောကြည့်တယ်သမုဒိယသစ္စာချုပ်ရင်ဒုက္ခသစ္စာချုပ်ဟုတ်တယ်မလားအဲဒါကြောင့်သစ္စာအမြင်နဲ့နောက်ဆုံးနေကုန်ချုပ်လိုက်တဲ့အခါကျတော့သမုဒိယသစ္စာဖြစ်လို့ဒုက္ခသစ္စာဖြစ်တယ်။သမုဒိယသစ္စာသာချုပ်အောင်လုပ်နိုင်မယ်ဆိုရင်ဒုက္ခသစ္စာချုပ်မှာပဲလို့အဲ့ဒီလိုအေးစိတ်ထဲမှာကောက်ချက်ချပြီးတော့ဒုက္ခသစ္စာတွေနောက်ပြန်မရသမုဒိယသစ္စာချုပ်အောင်ကြိုးစားကြပါလို့တိုက်တွန်းရင်းနဲ့သာဓုခေါ်တော်ကြအောင်ဆို
에쩌마찬다사피며사비야신산다라며지고니라다껏뜨내어뷰두쌍샤타빠나이노산다나뷰포고두포고며며피자바지